တရုတ်နိုင်ငံစီချွန်ဒေသအနောက်ပိုင်းမှာစနေနေ့မနေ့ပိုင်းကလှုပ်ခတ်သွားတဲ့အင်အားပြင်းငလင်တန်းကြောင့်လူ133ဦးထဲမှာနေသေးဆုံးပြီး2600ကျော်ဒဏ်ရာရခဲ့တယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။ငရင်တန်းခံရတဲ့ဒေသတွေမှာကင်းစည်ရေးဖွဲ့တွေကရှာဖွေကင်းစည်မှုတွေကိုတိုးလုပ်နေပြီးရုံလောင်းတွေရှာတွေ့လာတဲ့အမျှသေဆုံးသူဦးရေတိုးလာတယ်လို့အစိုးရအဘော်ရှင်ဟွာသတင်းဌာနကပြောဆိုပါတယ်။မရင်တန်ပြင်းပြင်းထန်ထန်ခံရတဲ့လူရှန်ဒေသမှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းပန်းဆက်သွယ်ရေးခက်တာကြောင့်အခုရက်ထိလက်လန့်မမိသေးဘူးလို့အစိုးရသတင်းတွေမှာဖော်ပြပါတယ်။လူနေအိမ်တွေပျက်စီးပြီးတချို့ရွာတွေနဲ့မြို့နယ်တွေမှာအဆောက်အုံတွေပြိုကျပျက်စီးပြီးပြားချက်ကုန်တာကိုတရုတ်စစ်တပ်ကထုတ်ပြန်တဲ့ဒီ area ဓာတ်ပုံတွေနဲ့အစိုးရရုပ်မြင်သံကြားမှာတွေ့မြင်ကြရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစောင့်ကြပ်ကြည့်ရှုဖို့ငရင်ဘေးတင်ဒေသတွေကိုတရုတ်ဝန်ကြီးချုပ်တွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။အမေရိကန်ဘူမိဗေဒလေးလာရေးစစ်တမ်းအရ 6.6 magnitude ရှိတယ်လို့ဆိုပြီးတရုတ်ငရင်တိုင်းထွာရေးစစ်တမ်းအရပြင်းအား9 magnitude ရှိတဲ့ငရင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မြေအောက်9မိုင်အနက်လောက်ထိငရင်တန်းခန်းစားခဲ့ရတာလည်းဖြစ်ပါတယ်။အရှိတ်မိုင်80ကျော်လောက်မှရှိတဲ့ပြည်နယ်မြို့တော်ချန်တူးမှာလည်းအဆောက်အုံတော်တော်များများငရင်တန်းပြင်းပြင်းထန်ထန်ခံခဲ့ရပါတယ်။2008ခုနှစ်ကလည်းတရုတ်နိုင်ငံစီချွန်ဒေသမှာပြင်းအားကြီးငရင်တန်းကြောင့်လူ9000ကျော်အသက်ဆုံးခဲ့ရပါတယ်။